ဗေးကန်ဒီမိုကရက်တစ်ပါတီရဲ့ငရုံးဆိုင်ရာပါတီညီလာခံအချိုဒီမနေ့တော့ကတနင်္ဂနွေနေ့မှာပဲပါတီဥက္ကဋ္ဌဒက်ဗီဝါဆမန်ရှွတ်စ်က ယာရုကနေနှုတ်ထွက်မဲ့အကြောင်းကိုကြေညာလိုက်ပါတယ်။ဒီလာမဲ့နိုဝင်ဘာလ15ရက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်တကယ်ကြားရေးဝန်ကြီးအရဟယ်လရီကလင်တန်ကိုတည်ငြိမ်ထားကမှာတရားဝင်အတည်ပြုမှာပါ။သမ္မတလောင်းဖြစ်ရှင်တန်မှုတွေမှာ Mrs. Clinton အတွက်ထိမဲ့မထားလောက်အောင်နောက်ဆုံးအချိန်ထိအကျိတ်နဲ့ရှင်ပြန်ခဲ့ရတယ်။ဗမောင့်ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders ရဲ့မဲဆွယ်လှုပ်ရှားမှုတွေတချိန်တိုးအားကောင်းလာခဲ့တဲ့အပေါ်မှာပါတီခေါင်းဆောင်တွေကဝေဖန်သရော်တာတွေလုပ်ခဲ့တဲ့ email တွေပေါက်ကြားခဲ့ခြင်းမှာပဲအခုလိုနှုတ်ထွက်မဲ့အကြောင်းကြေညာလာပါ။ ဒီမိုကရက်တစ်ပါတီရဲ့ ငလုံးဆိုင်ရာကော်မတီဥက္ကဋ္ဌလည်းဖြစ်သည့်ဖလော်ရီဒါပြည်နယ်ထက်လွတ်တော်အမတ်ဝါဆမန်ရှော့စ်အနေနဲ့ဒီသတင်းပေဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ပါတီညီလာခံအပြီးမှသာတရားဝင်နှုတ်ထွက်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာပါ။လွန်ခဲ့တဲ့တနှစ်ခွဲကာလလောက်အတွင်းဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအကြအပြန်အလှန်ဆက်သွယ်ခဲ့ကြတဲ့ email နှစ်တောင်းလေးပါးကိုဝီကီလိခ်အဖွဲ့ကနေပြီးတော့ဖွင့်ချခဲ့ပြီးတဲ့နောက်မစ္စတာဆန်ဒါစ်ကလည်းဒီ Mrs. Schwartz ရဲ့နှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ပေါက်ကြားခဲ့တဲ့ email တွေနဲ့ပတ်သက်လို့တော့မစ္စတာဆန်ဒါစ်ကတိတ်ကိုရှက်စရာကောင်းတဲ့ကိစ္စလို့ဆိုပေမဲ့ဒီ email တွေနဲ့ပတ်သက်ပြီးသူတိတ်ပြီးတော့မန်အော်တဲ့အကြောင်းဒီပါတီရဲ့ငလုံးဆိုင်ရာကော်မတီဟာ Hillary Clinton ကိုထောက်ခံပြီးသူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကိုစတင်ခဲ့တဲ့ဆိုတာကိုလွန်ခဲ့တဲ့6လလောက်ကတည်းကသူပြောနေခဲ့တာဖြစ်တယ်လို့မစ္စတာဆန်ဒါစ်က CNN ရုပ်သံထဲတွေ့ဆုံမိန့်ခွန်းမှာပြောသွားပါတယ်ရှင်။